ရခိုင်ပြည်နယ်ကပဋိပက္ခတွေအတွင်းလူပေါင်း190ကျော်တည်ဆုံးခဲ့ပြီးလူပေါင်း3000ကျော်ဟာပြောင်းရွှေ့နေထိုင်နေကြရပါတယ်ဒီပဋိပက္ခတွေကြောင့်ရခိုင်ဗုဒ္ဓဘာသာတွေနဲ့ရိုဟင်ဂျာမွတ်စလင်တွေကြားကဆက်ဆံရေးဟာမိတ်ဆွေအဖြစ်ကနေရန်သူအဖြစ်ကိုပြောင်းလဲသွားခဲ့ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက် Daniel Shelf ကရခိုင်ပြည်နယ်ကသတင်းပေးပို့ထားတာကိုကိုအောင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
လူမျိုးစုနှစ်စုအကြားပရိပခရီမဖြစ်ခင်အထိရခိုင်ပြည်နယ်တွေကဒီမျိုးတကြီးရွာလေးမှာရခိုင်ဗုဒ္ဓဘာသာတွေနဲ့ရိုဟင်ဂျာမွတ်စလင်မိသားစု90လောက်ဟာအတူနေထိုင်ခဲ့ကြတာပါရွာတကြီးဥကြောင်းဟာဆိုရင်လေဒီရွာလေးမှာရိုဟင်ဂျာတွေနဲ့အတူနေထိုင်ပြီးအလုပ်လုပ်ကင်သူပါဒါပေမဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ကနေတရားမဝင်ဝင်ရောက်နေထိုင်သူတွေဆိုတော့ပြောဆိုမှုပေါ်ခြေခံပြီးအခုအခါမှာသူဟာဘင်္ဂါလီဆိုပြီးသုံးဆွဲပါတယ
်ကျွန်တော်ဖားဆဲပြီးတော့ဆဲလေတွေထောင်တယ်ငါရောင်းကိုလုတ်တယ်ပန်းလေးတငါလေးပန်းလေးထွက်တယ်ငါရောင်းတယ်ကျွန်တော်လက်ဖဆိုင်မှာလက်ဖကျွန်တော်လက်ဖရောင်းတယ်လက်ဖဆိုင်မှာသူတို့မနေ့ပြောညာရောညာဆိုတညာကိုစစ်တနေစိတ်နေမှာသူတို့အပြိုက်ကြလေရောင်းလေးကျွန်တော်ဆိုင်ပြီးဝင်လာပြီးလက်ဖဆောင်ကြဒီတိုက်မိဆွေမျိုးတွေလို့နေလာကြတာ
ရိုဟင်ဂျာတူဦးဖြစ်တဲ့မောင်ပြင်းနဲ့ရခိုင်မျိုးသားတူဦးဖြစ်တဲ့ဦးကျော်အောင်ဟာအနှစ်90ကျော်အရင်နှီးဆုံးမိတ်ဆွေတွေဖြစ်ခဲ့ကြတာပါ
သူတို့မိသားစုနဲ့ကျွန်တော်တို့မိသားစုနဲ့အရင်ရင်းနေတဲ့မိသားစုပဲဘုံညင်တော့အကိုလိုကောင်းကောင်းရင်းနေပါလေသူ့အိမ်မှာကျွန်တော်သွားဓမင်းစားလိုက်အလို့သဖော်ရှိခဲ့သူတို့ကျွန်တော်စီမလာခဲ့သူတို့ကျွန်တော်အိမ်မှာဝါစားလိုက
်ဒါပေမဲ့ပြီးခဲ့တဲ့ဇွန်လတွေကစလို့မွတ်စလင်တွေကရခိုင်မျိုးသမီးတယောက်ကိုအဓမ္မပြုကျင့်ပြီးတပ်ပစ်ခဲ့တာကနေလက်စားချေတိုက်ခိုက်မှုတွေဖြစ်ပြီးရခိုင်ပြည်နယ်တစ်လျှောက်လုံးတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေဖြစ်ခဲ့တာပ
ါသူဟိုမှာဖြစ်နေတော့ကျွန်တော်မျိုးစိအောက်ကသူတို့လည်းအခုမခဲ့သူတို့စားသမီးတွေစားမရတွေခုံးရင်ကျွန်တော်လေးမျိုးစိဆင်းနေမြင်နေရမယ်ဘာလို့မလို့လဲမနေနေတော့မင်းတို့ဒီမှာစေခုမဲအခုပြေတော့မင်းမနေနေတော့ဒါပြောလေစစ်စစ်နဲ့ဆက်စပ်ပြောတာ
အကြံဖတ်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့လမ်းတွေကိုရှောင်ပြီးဦးကျော်အောင်ဟာမောင်ဖြူတို့မိသားစုကိုကန်းဆက်ကလှီရှိရာကိုလိုက်ပို့ပေးခဲ့ပါတယ်။အဲ့ဒီနေရာကနေရွာမီးလောင်နေတာကိုလည်းသူတို့မြင်တွေ့ခဲ့တာပါ။အခုတော့မောင်ဖြူတို့မိသားစုဟာစစ်တွေမြို့နာကကယ်ဆယ်ရေးစခန်းတစ်ခုမှာတခြားရိုဟင်ဂျာတွေနဲ့အတူနေထိုင်နေကြရပါတယ်။ဦးကျော်အောင်ကသတိပေးတဲ့အတွက်အခုလိုရှောင်တိန်လွတ်မြောက်လာပေမဲ့အရင်လိုပြန်နေနိုင်ဖို့တော့မဖြစ်နိုင်တော့ဘူးလို့မောင်ဖြူရဲ့သားကျော်မျိုးကပြောပါတယ်။
ဘယ်တခါမှရခိုင်သားတွေနဲ့ညီမကြီးရေဖိကရမရှိခဲ့ပါဘူးညင်းနေကြပါတယ်ကျွန်တော်ကတဲရသုံးမျိုးကိုအားနေပြီးအနည်းနဲ့ခင်ပြီးတော့သူတို့နဲ့ပေါင်းသခဲ့ပါတယ်အဲကူသူတို့နဲ့ပေါင်းတိမဲ့ပေါင်းဖက်နေမျိုးကျမထင်ပါဘူးဗျာ
ဒီချမ်းဖတ်မှုတွေဖြစ်ရတဲ့အဓိကအကြောင်းရင်းကတော့တူညီတဲ့အခွင့်အရေးမရှိတာတွေရဲ့ရိုဟင်ဂျာဆိုတာကိုလူမျိုးစုတစ်ခုအဖြစ်အတိမတ်မပြုတာကနေစတင်တာဖြစ်တယ်လို့ကြော်မျိုးကပြောပါတယ်ဒါကိုသူဖခင်မောင်ဖြူကလည်းထောက်ခံပါတယ်
။နိုင်ငံသားပဲကျွန်တော်တို့လို့ရှိရင်ကျွန်တော်အဖိုးလို့ဒီမှာမွေးရကျွန်တော်အဖားလို့ဒီမှာမွေးရကျွန်တော်လည်းဒီမှာအဝတ်ချုပ်စနစ်တည်းရှိပြီ။ကျွန်တော်တို့နိုင်ငံသားပဲလို့ရှိရင
်လူမျိုးစုနှစ်စုကြားကပရိပခရေကြောင်းခင်မင်ရင်းနှီးကြတဲ့မိသားစုနှစ်စုဟာကွဲကွာနေပေမဲ့တယ်လီဖုန်းကနေပုံမှန်ဆက်သွယ်တော့ရှိခဲ့ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာခင်မင်ရင်းနှီးခဲ့ကြတဲ့သူနှစ်ဦးကြားမှာသဘောထားမတိုက်ဆိုင်မှုတွေတော့ရှိပါတယ်။အဲဒါကတော့အကြမ်းဖက်တိုက်ခိုက်မှုတွေကျွလွန်ခဲ့သူတွေဟာတခြားရွာကပင်ဂါလီတွေပါလို့ဦးကျော်အောင်ကပြောပြီးဒါဟာရခိုင်ဗုဒ္ဓဘာသာတွေရဲ့လက်ချက်ဖြစ်တယ်လို့မောင်ဖြူကပြောတာဖြစ်ပါတယ်ခင်ဗျာ။